ညဗုဒ္ဓဒေသနာနဲ့ယနေ့ကဘာဘုရားမြတ်စွာလူလောကမှာပေါ်ထွန်းလာခဲ့တာဟာအမြတ်တ ত্ত্ব ရည်ရဲ့ဟိတဒုက္ခအကျိုးစီးပွားနဲ့ချမ်းသာဒုက္ခအလုံးငါပေါ်ထွက်လာတာဖြစ်ပါတယ်ဟိတဆိုတာအခြေအနေကောင်းတွေကိုခေါ်ပါတယ်ဟိတဆိုတဲ့အခြေအနေကောင်းတွေရှိမှသာလျှင်ဒုက္ခလို့ခေါ်တဲ့ကိုယ်ချမ်းသာမှုစိတ်ချမ်းသာမှုဘဝမှာအဆင်ပြေမှုဘဝတဏှာကလွတ်မြောက်မှုဆင်းရဲဒုက္ခတွေကိုကျော်လွှားနိုင်မှုဆိုတဲ့အကျိုးတရားတွေရနိုင်မှာပါဟိတဆိုတာအကြောင်းတရားနဲ့ဒုက္ခဆိုတာအကျိုးတရားအကြောင်းတရားနဲ့အကျိုးတရားနှစ်မျိုးစုံဖြစ်ပေါ်စေမှသာလျှင်ဒီပြဲတဲ့ချမ်းသာဒုက္ခဆိုတာဖြစ်နိုင်ပါတယ်အခြေအနေကောင်းတွေမရှိဘဲနဲ့ချမ်းသာဒုက္ခရရှိနိုင်တယ်ချမ်းသာဒုက္ခတည်ရှိနိုင်တယ်ဆိုတာမဖြစ်ပါဘူးဒါကြောင့်မလို့ဘုရားမြတ်စွာဝင့်ပေါ်လာတာနဲ့ပတ်သက်ပြီးတော့အထာယဟိတယဒုက္ခယဒေဝမနုဿာနမြတ်စွာဘုရားဟာတတ္တဝါတွေရဲ့အကျိုးအတွက်တတ္တဝါတွေရဲ့အခြေအနေကောင်းတွေရရှိဖို့အတွက်တတ္တဝါတွေကိုယ်စိတ်နှဖျားချမ်းသာရေးအတွက်မြတ်စွာဘုရားပွင့်လာတယ်ပွင့်လာပြီးတဲ့ဟောကြားတဲ့တရားတွေဟာလည်းပဲအခြေအနေကောင်းတွေကိုဖြစ်ပေါ်စေပြီးဒုက္ခလို့ဆိုရက်ကိုချမ်းသာမှုစိတ်ချမ်းသာမှုတွေကိုဖြစ်ပေါ်စေတာပါဘုရားမြတ်စွာရဲ့ဒေသနာတော်တွေဟာလူဘဝလူလောကမှာရရှိထားတဲ့ပုဂ္ဂိုလ်တွေအခြေအနေကောင်းတွေကိုဖြစ်ပေါ်စေပြီးမှချမ်းသာဒုက္ခကိုရရှိစေတဲ့တရားမျိုးဖြစ်ပါတယ်38ဖြာမင်္ဂလာတရားတော်ဆိုတာမင်္ဂလာဆိုတာကောင်းကျိုးချမ်းသာတွေအရာရာမှာအောင်မြင်မှုတွေဘယ်ကိစ္စမှမဆိုးအဆုံးအရှုံးမရှိဘဲနဲ့အရာရာအောင်မြင်တာဒါကြောင့်မို့မင်္ဂလာတုတ်ထဲမှာသဗ္ဗထသုထိန်ကိသန္တိသဗ္ဗထမပရာဇိတာသဗ္ဗထမပရာဇိတာဘယ်ကိစ္စမှဆိုးမရှုံးဘူးအောင်မြင်နိုင်တယ်သဗ္ဗထသုထိန်ကိသန္တိအရာရာမှာချမ်းသာဒုက္ခရနိုင်တယ်လို့ဒါမင်္ဂလာရဲ့အကျိုးတရုပ်ကိုဖော်ပြတာပါထို့ကဲ့သို့အရာရာအောင်မြင်ဖို့နဲ့အရာရာချမ်းသာဖို့ဆိုတာ38မျိုးသောအခြေအနေကောင်းတွေရရှိရမှာဖြစ်ပါတယ်လူမိုက်တွေနဲ့မပေါင်းဘူးပညာရှိနဲ့ပေါင်းတယ်ဆိုတာဒါအခြေအနေကောင်းတွေကိုဖန်တီးပေးတာအဲ့ဒီလိုလူမိုက်တွေနဲ့မပေါင်းခြင်းပညာရှိနဲ့ပေါင်းခြင်းလို့ဆိုတဲ့အခြေအနေကောင်းမှမရှိဘူးဆိုလို့ရှိရင်ချမ်းသာဒုက္ခဆိုတဲ့မင်္ဂလာအကျိုးတရားမရနိုင်ပါဘူးမြတ်စွာဘုရားဟောတဲ့တရားဒေသနာတော်တွေဟာတဏှာဝကလွတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုရဖို့ဆိုတာကြည့်တခုတည်းမဟုတ်ပါဘူးတန်တရာရဲ့ရှင်လဲနေတဲ့အချိန်မှာလည်းပဲအရာရာအဆင်ပြေပြီးအခြေအနေကောင်းတွေရရှိပြီးချမ်းသာဒုက္ခရဖို့တဘောကနေတဘောတန်တရာတဲ့လဲတဲ့အခါမှာလည်းပဲဆင်းရဲဒုက္ခနည်းနိုင်တယ်များနည်းပြီးချမ်းချမ်းသာသာရှိဖို့ဆိုတာမြတ်စွာဘုရားကတရားဓမ္မတွေကိုဟောထားတာဖြစ်ပါတယ်ဒါကတပိုင်းမှာနောက်ဆုံးတန်တရာဟုတ်ကနေလွတ်ပြီးကိုယ်ချင်းနာချင်းသိချင်းလို့ဆိုတဲ့ဒီဆင်းရဲဒုက္ခတွေကလုံးဝလွန်မြောက်တဲ့သာဝရငြိမ်းချမ်းတဲ့အငြိမ်းတက်ကိုရရှိခြင်းနဲ့ဆိုလေမြတ်စွာဘုရားဟောတဲ့တရားတော်ဟာထိုနောက်ဆုံးအဆင့်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုလည်းပဲရောက်ရှိစေတဲ့နိလန်းတွေကိုလမ်းညွှန်ထားတာဖြစ်ပါတယ်ဒီကနေ့မြန်မာနိုင်ငံမှာရှိတဲ့ဗုဒ္ဓဘာသာဝင်သူတော်စင်တွေအများစုကဗုဒ္ဓမြတ်စွာဟောထားတဲ့ပိဋကတ်သုံးတဲ့ဏိကေ၅ပါးဓမ္မခန္ဓာပေါင်း14000ဆိုတဲ့ဒီတရားတွေဟာလောကုတ္တရာတရားတွေဖြစ်တယ်ဘုန်းကြီးစာတွေဖြစ်တယ် တို့နဲ့မဆိုင်ဘူးလို့ဒီလိုထင်ကြတယ်။မြတ်စွာဘုရားဟောတဲ့တရားတွေဟာလောကုတ္တရာကိုဥတည်တာမှန်တော်လည်းပဲ။လောကမှာနေထိုင်ရေးအတွက်စီးပွားရေးလူမှုဆက်ဆံရေးနိုင်ငံရေးဆိုတာလိုလောကမှာအဆင်တပြေရှိဖို့နိလန်အမျိုးမျိုးကိုမြတ်စွာဘုရားဟောထားခဲ့တာပါ။ဒါကြောင့်မို့ပိဋကတ်တရားတော်တွေဟာနိဗ္ဗာန်ရောက်ကြောင်းတရားကြီးမဟုတ်ပါဘူး။နိဗ္ဗာန်မရောက်ခင်စัจ चा တန်တရားမှလဲနေတဲ့အချိန်စီးပွားဘယ်လိုရှာရမလဲ။ကိုချင်းတရားကောင်းအောင်ဘယ်လိုလုပ်ရမလဲ။ဆင်းရဲဒုက္ခတွေတက်တာအောင်ဘယ်လိုနေထိုင်ရမလဲ။အရာရာအောင်မြင်အောင်ဘယ်လိုကျင့်သုံးရမလဲဆိုတာအခြေခံကစပြီးတော့ရှင်းလင်းထားတာပိဋကတ်ထဲမှာမြောင်းများစွာရှိပါတယ်။လူလောကလူရဲ့လို့ဖြစ်လာလို့ရှင်ယသော်ဖရာကအင်ဂုတ္တရနိကေအန္တတုတ်တံမှာဟောထားတာလူရဲ့လို့ဖြစ်လာလို့ရှင်အတိညာမျက်စိနှစ်မျိုးရှိရမယ်တဲ့စီးပွားရှာတတ်တဲ့စီးပွားရေးပညာစီးပွားရေးမျက်စိလည်းရှိရမယ်ဒါကမျက်စိတစ်လုံးကိုချင်းတရားနဲ့ပတ်သက်ပြီးအကောင်းအဆိုးအကြောင်းအကျိုးခွဲခြားသိတတ်တဲ့ဓမ္မမျက်စိလည်းရှိရမယ်။လောကလူသားတွေဟာမျက်စိနှလုံးရှိမှပြည့်စုံတယ်လို့ပဲ။လူဘဝရလာလို့ရှိရင်လည်းပဲဒီပညာမျက်စိနှစ်မျိုးရှိရမယ်။လူဖြစ်လာရင်စီးပွားရှာတတ်ရမယ်။ကိုချင်းတရားကောင်းအောင်ကျင့်သုံးတတ်ရမယ်။ဓမ္မပြည့်စုံတဲ့လူဘဝ ID ရဲ့ပါဆံလို့အကောင်းဆုံးလူသားတစ်ယောက်ဖြစ်ဖို့အတွက်မြတ်စွာဘုရားလမ်းညွှန်ထားတာပါစီးပွားရေးမျက်စိဆိုတာမရသေးတဲ့စီစဉ်ဥစ္စာတွေရအောင်ရပြီးသားစီစဉ်ဥစ္စာတွေတိုးပွားအောင်လုပ်တဲ့ဤပညာတွေကိုတကြွမ်းဖို့ထို့သို့တကြွမ်းမှသာလျှင်လောကမှာမပင်မပန်းချမ်းချမ်းသာသာနဲ့နေနိုင်မှာဖြစ်ပါတယ်ကုသိုလ်ကောင်းမှုတွေလုပ်နိုင်မှာဖြစ်ပါတယ်နောက်တစ်ဖက်ကလည်းစီးပွားရေးဘက်ကတိုးတက်ရုံနဲ့မဖြစ်ဘူးကုချင်းတရားကောင်းမှုစိတ်ဓာတ်မြင့်မားဖို့ဆိုတဲ့ဘက်ကလည်းပဲအမြဲတမ်းမှအရေးကြီးပါတယ်စီးပွားတစ်ခုတည်းသာရှာတတ်ပြီးကုချင်းတရားဘက်ကမပါဘူးကုချင်းတရားနဲ့ပတ်သက်တဲ့အသည့်မရှိဘူးဆိုလို့ရှင်ထိုပုဂ္ဂိုလ်မျိုးဟာမျက်စိတလုံးလက်နေတဲ့ပုဂ္ဂိုလ်နဲ့တူတယ်စီးပွားတာရှာတတ်ပြီးတော့ကိုချင်းတရားဘက်ကအတိညာမရှိဘူးဆိုရင်ဒီပုဂ္ဂိုလ်ဒီစီးပွားကိုရတဲ့နည်းနဲ့ရှာတတ်ပါတယ်မကောင်းတုံးချပတ်ဆံရပြီးရောဆိုတဲ့အနေအထားမျိုးကြောင့်ထိုပုဂ္ဂိုလ်မျိုးဟာသူရလာတဲ့စီးစဉ်ဥစ္စာလဲကြားရှိခံတဲ့စီးစဉ်ဥစ္စာမဖြစ်ပါဘူးတခဏမြစီးပွားရေးအောင်မြင်တော့လဲမကြခင်ထိုစီးပွားရေးဟာလက်လွတ်ဆုံးရှုံးသွားနိုင်ပါကိုချင်းတရားနဲ့ထိမ့်မထားလို့ရှိရင်စီးပွားဥစ္စာတိုးတက်မှုဟာထုတ်ပုဂ္ဂိုလ်အတွက်အန္တရာယ်ကြီးဖြစ်ပါတယ်။ဒါကြောင့်မို့ရသော်ဗျာလောကလူရဲ့လို့ရှိရင်အသိပညာနှမျိုးရအောင်လုပ်ရမယ်။ဒါအခြေအနေကောင်းတွေကိုမြတ်စွာဘုရားဟောတာပါ။အခြေအနေကောင်းတွေကိုဟောပေးတာ။အေးဒီဘဝမှာလည်းပဲချမ်းသာဒုက္ခတွေရဖို့ဆိုတဲ့အကြောင်းတရားတွေနဲ့ပတ်သက်ပြီးတော့လေမြတ်စွာဘုရားကစီးပွားရေးနဲ့ပတ်သက်ပြီးဒီဘဝမှာပြည့်စုံရမယ့်အချက်လက်တွေလူလောကဟာဒီဘဝပြည့်စုံရုံနဲ့မပြီးသေးဘူးလူတွေမှာဘဝတန်တရားဆိုတာရှိနေသည့်အတွက်ကြောင့်ဒီဘဝကောင်းရုံလေးနဲ့မပြီးသေးဘူးနောက်ဘဝအတက်အနာဂတ်ဆိုတာလည်းထည့်သွင်းစဉ်းစားပြီးပြင်ဆင်သင့်တယ်ဒါကြောင့်မို့လို့နောက်ဘဝကောင်းဖို့အတွက်လည်းပဲခုနေကချိုးချိုးတင်းတင်းပြင်းပြင်းဆင်းဆင်းဆိုတာရှိရပါတယ်စီးပွားရေးနဲ့ပတ်သက်တော့မှပဲအခုခေတ်အနာဂတ်မြှောက်မှန်းချက်တွေနဲ့စီမံကိန်းကြီးတွေချပြီးတော့ဆောင်ရွက်ကြရတာထို့တူပါပဲကိုယ့်ရဲ့ဘဝမှာဒီဘဝတစ်ခုတည်းအောင်မြင်လို့မဖြစ်ပါဘူး နမောအတွက်လည်းပဲညှော်လင့်ချက်နဲ့စီမံကိန်းတွေထားဖို့လိုအပ်ပါသေးတယ်ဘုရားမြတ်စွာလက်ထက်တော်ခါကာလတုန်းကကောလိယဒိုင်ကက်ကရပတ္တဆိုတဲ့မြို့မှာမြတ်စွာဘုရားရောက်နေတဲ့အချိန်ပိုင်းလေးမှာအဲဒီကက်ကရပတ္တကဒီကစာနုဆိုတဲ့အမျိုးသားဦးဆောင်ပြီးတော့ဘုရားမြတ်စွာထံလာရောက်ချဉ်းကပ်ကြတယ် သူတို့ကမြတ်စွာဘုရားကိုရှောက်တယ်အရှင်ဘုရားတပည့်တော်တို့ဟာအိနောက်ရတဲ့မိသားစုနဲ့ပျော်ပျော်ရွှင်ရွှင်စီးပွားရှာလို့လူဘဝမှာချမ်းချမ်းသာသာဒီလိုနေခြင်းပါတယ်တည်တဲ့အခါမှာလည်းပဲတပည့်တော်တို့ကောင်းရာသူကတိရောက်ချင်တယ်ဘုရားဒီဘဝလဲချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်မိသားစုနဲ့တိုင်တိုင်ဝိုင်ဝိုင်နေခြင်း ਨੇ နောင်ဘဝမှာလည်းတပည့်တော်တို့ကောင်းရာရောက်ချင်တယ်အဲ့ဒါလို့ဖြစ်နိုင်တဲ့အခြေအနေကောင်းတွေများရှိပါသလားလို့မြတ်စွာဘုရားရှောက်တော်မြတ်စွာဘုရားကရှိတယ်ဒီဘဝအတွက်ဟိတတုခအခြေအနေကောင်းတွေနဲ့ချမ်းသာဒုက္ခကိုရရှိနိုင်တဲ့အချက်၄မျိုးရှိတယ်နောင်ဘဝအတွက်လည်းပဲအခြေအနေကောင်းတွေပေးပြီးတော့ချမ်းသာဒုက္ခရရှိနိုင်တဲ့အကြောင်းတရား၄မျိုးရှိတယ်ဆိုပြီး အင်္ဂုတ္တရနိကေမှာပဲမြတ်စွာဘုရားဟောထားတဲ့သုတ္တတုတ်ကိုမှတ်တမ်းတင်ထားတာရှိပါတယ်။အဲ့ဒီတော့မှာမြတ်စွာဘုရားကဒီဘဝအတွက်ဟိတတုခအခြေအနေကောင်းတဲ့ချမ်းသာဒုက္ခရရှိတတ်တဲ့အချက်ကတော့နံပါတ်၁ဥဋ္ဌာဏတံပရာကိုလုတ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ကြိုးကြိုးစားစားလုပ်ဖို့ကြိုးကြိုးစားစားလုပ်ကြရမယ်။အဲ့ဒီဥဋ္ဌာဏတံပရာ တက်တက်ကြွကြွကြိုးကြိုးစားစားလုပ်တယ်ဆိုတဲ့နေရာမှာမြတ်စွာဘုရားကထပ်ပြီးတော့ရှင်းထားတယ်ကြိုးစားတိုင်းရသလားလို့ဆိုတော့ကြိုးစားတိုင်းမရနိုင်ဘူးကြိုးစားတယ်ဆိုတဲ့အချက်ထဲမှာဘာတွေပါတော့လို့ဆိုလို့ရှိရင်တက်ခလုပ်ငန်းကျွမ်းကျင်မှုရှိရမယ်အနလတ္တဆွဲကောင်းမှုရှိရမယ်ဥပါယဝိမာန္တ နီးပညာရှိရမယ်။ကြိုးစားမှုရှိုံတစ်ခုတည်းနဲ့တော့မရဘူး။ကြိုးစားမှုဆိုတဲ့အထက်မှာအရေးကြီးတဲ့အချက်၃ချက်ပါတယ်။ရေးကြီးတဲ့အချက်၃ချက်ကလုပ်ငန်းကျွမ်းကျင်မှု။ကြိုးတော့ကြိုးစားတယ်လုပ်ငန်းမကျွမ်းကျင်ဘူး။မအောင်မြင်နိုင်ပါဘူး။အေးကြိုးတော့ကြိုးစားတယ်ဆွဲမကောင်းဘူး။မအောင်မြင်ဘူး။ကြိုးတော့ကြိုးစားတယ် နိပညာကနှိမ့်ကြနေတယ်။စီမံခန့်ခွဲနိုင်တဲ့စွမ်းအားတွေမရှိဘူးဆိုလို့ရှိရင်မအောင်မြင်ဘူး။ဒါလွန်ခဲ့တဲ့2500ကြာကမြတ်စွာဘုရားကစီးပွားရေးနဲ့ပတ်သက်ပြီးတော့အောင်မြင်ဖို့နီးလန်းတစ်ခုပေးထားတာပါ။ဒါမြတ်စွာဘုရားဟောတဲ့ပိဋကတ်တော်တွေထဲမှာပါတဲ့တရားပါ။လုပ်ငန်းကျွမ်းကျင်မှုဆွဲကောင်းမှုနိပညာ အဲ့ဒီ၃ရက်ပေါင်းဆက်ထားတဲ့ဂျိုပန်အာထုံမှုဆိုတာရှိရမယ်တဲ့နောက်တစ်ချက်ကအာရက္ခတံပရာထိမ့်သိမ်းစောင့်ရှောက်မှုလောကမှာစီးပွားဥစ္စာတွေရလာလို့ငွေကြေးဒနာမြောင်များစွာကုန်ပစ္စည်းတွေထုံးလုံးလို့မြောင်များစွာထုံးနိုင်တယ်သို့သော မထိမ့်သိမ်းဘူးဆိုရင်အလေအလွဲ့နေများပြီးတော့စီးပွားဥစ္စာတိုးတင်းတဲ့လောက်မတိုးဘူး။ဒါကြောင့်မို့လို့ထိမ့်သိမ်းဖို့နီးပညာအလုံးလုံးပြီးရလာတဲ့ပစ္စည်းကိုရေချောင်းမပျက်စီးအောင်မီးချောင်းမပျက်စီးအောင်ပစ္စည်းကိုဖြည့်စီးတတ်တဲ့ရန်သမျိုး၅မျိုးတည်းကတစ်ခုခုနဲ့မှမပျက်မစီးရအောင်အလေအလွဲ့မရှိရအောင်ထိမ့်သိမ်းစောင့်ရှောက်မှုဆိုတဲ့ အာရက္ခတံပရာတရားရှိဖို့လိုသေးတယ်။ဒါလည်းမြတ်စွာဘုရားကဒုတိယအချက်အနေနဲ့ခုလက်ရှိဘဝမှာကြီးပွားတိုးတက်ဖို့အတွက်မြတ်စွာဘုရားဟောတာ။ဒါလည်းအမတန်လိုအပ်တဲ့အကြောင်းတရားတစ်ခုပါ။နောက်တစ်ခုကတော့ကလျာဏမိတ်တ္တမိတ်ကောင်းဆွေကောင်းစီးပွားရေးနဲ့ပတ်သက်ပြီးအကြံပေးမဲ့ပုဂ္ဂိုလ်အကျင့်စာရိတ္တကောင်းတဲ့ပုဂ္ဂိုလ်အသိပညာရှိတဲ့ပုဂ္ဂိုလ် son lo nai mu shi de pogo, go go yong ji mu shi de pogo, go chen de a gao ne pogo. Ere lu mei gao sui gao ni lebe eme dama lu abare. Digne ke chi, siwa o sa do de ni de pogo ri, pogo ri, pogo dai ha. Di a chen ni gao ni shi ya. Again, mei gao sui gao ma shi wu so yin. Konaga, juban ato mu jao, bisi o sa ri ya la nai ne. Ting 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 shi da lu sumi sao mi pia la le. Do do. May God say, God, my shibu say, to be seedia. Tere ma ye don lai da lube. Atong apshong ne da kare. Piasi song shong biro dwanai ne. Tajamu, may God say, God, shibu sura, amedama ye jibare. On now song ziwa ye ne badabi. Te ke go ye jire chedakuga ro. Tamasi vida. Ya lare. Season Osa Go Tolo de Bissi Go Ye Wingway Tongue in it Badella Lotion Saying Zia Kangai Mama Tabido Wingway Net Towie Amyeda Yamya Dada Pshinibu Ayeti Tamasi Vida Sure Taboga Wingway Net Tongue Amyeda Nibido A cookie CYE Pinyadi Lowe วิงวยฤกะมะบิ่ดตงวยเนนี่โลแลมะผิดผู้ตงวยฤกะมะบิ่ดวิงวยฤกะเนนี่โลแลมะผิดผู้โทนะคู่กะวิงวยเนี่ยถ้วงวยมะมะตะตะตงตะผู้เด้แต่จังหมู่ดิกะนี้คิดสีวายปัญญายัดติหาแล้วเว้ยถ้าอธิกะถ้าจ๋าวิงวยถ้วงวยหนิบิ่ดซ้อมยัดตะจังหมู่บัดเจ็ตซะเย็นนี่บาดิชินเนสอดาดิตะมะสีวีดาโหเปล่าล่ะบะ วิงวยะบลาวชีนี่เดถ้วงวยะบลาวชีเดลุงวยะบลาวปะนี่เดปูงวยะบลาวปะนี่เดโหมิสสะพะยะกะลุงเกเรนิปองณท่อง 900กะเรอะหอดิเฉ็ดจี้ 4 ချက်ကြီး၄ချက်ဟာဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘုရားဘာသာဝင်မမဟုတ်ဘူးဒီအစည်းကမ်းချက်အတိုင်းလိုက်နာပြီးဆောင်ရွက်မယ်ကြီးအချိန်၄ခေါင်းနေတိုင်းစီးပွားရေးကိုဆောင်ရွက်ကြမယ်ဆိုလို့ရှိရင်ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်စီးပွားရေးကတိုးတက်လာမှာပဲမတိုးတက်တောင်အများကြီးမတိုးတက်တောင်ပျက်စီးမသွားနိုင်ဘူးဒါဒီဘဝမှာကောင်းတဲ့အခြေအနေတွေနဲ့ကောင်းတဲ့ချမ်းသာဒုက္ခကိ ဓမ္မလုံးဘဝအတွက်ဆိုတာဒီဘဝကလုပ်တဲ့ဟာပါအဲဒီဓမ္မလုံးဘဝအတွက်ရှိတဲ့ရှိတဲ့အရည်သွေးတွေကတော့တခြားမဟုတ်ဘူးဓမ္မနဲ့ပတ်သက်တဲ့အသိဉာဏ်ခုနကပြောခဲ့တဲ့လူလို့ဖြစ်လာလို့ရှိရင်စီးပွားရှာတတ်တဲ့မျက်စိရှိရမယ်ကုချင်းတရားနဲ့ပတ်သက်တဲ့အသိတဲ့မျက်စိရှိရမယ်ဒီနှစ်ခုရှိရမယ်ကုချင်းတရားနဲ့ပတ်သက်လာလို့ရှိရင်နံပါတ် 1 ကိုချင်းတရားကောင်းရမယ်လို့ဆိုလိုတယ်ကိုချင်းတရားကောင်းရမယ်နံပါတ်2ယုံကြည်ချက်ရှိရမယ်ယုံကြည်ချက်ဆိုတာဘာသာတရားနဲ့ပတ်သက်ပြီးတော့ဘုရားမြတ်စွာရဲ့ဒီနေရာမှာတော့မြတ်စွာဘုရားဟောထားတဲ့တရားတွေမှာဘုရားမြတ်စွာရဲ့မှန်ကန်စွာတည်တဲ့အသိဉာဏ်ကိုလက်ခံယုံကြည်လို့မြတ်စွာဘုရားတုံ့တင်ဆုံးမသမျှကိုလေးစားလိုက်နာမှု ယုံကြည်မှုရှိရမယ်ယုံကြည်မှုရှိတယ်လို့ကိုချင်းတရားကောင်းရမယ်နံပါတ်3ဆွတ်လွတ်နိုင်မှုရှိရမယ်လူကမိမိရလာတဲ့အခွင့်အရေးကိုကိုကဆုဆိုင်းတည်နေနေတာဖြစ်တော့ကြောင့်ရလာတဲ့အခွင့်အရေးတစ်ခုကိုကိုတယောက်တည်းမသုံးပဲကိုတယောက်တည်းမခံစားပဲမိမိပတ်ဝန်းကျင်နဲ့မျှဝေခံစားတတ်ဖို့ဒါကိုစာကတံပရာလို့ခေါ်တယ်ကိုရလာတဲ့အခွင့်အရေးတွေဟာ ကိုယ်နဲ့တန်းတူဘယ်အခွင့်အရေးကိုမှကိုတယောက်တည်းကိုသိမ့်ပိုက်ထားတာမျိုးမရှိပဲအလုံးလောကလူသားတွေနဲ့မျှဝေခံစားတတ်တဲ့စာကတံပရာမျိုးရှိရမယ်နောက်တစ်ခုကပညာအကြောင်းအကျိုးအကောင်းဆုံးခွဲခြားသိတာကအစလောကမှာရှိတဲ့သဘာဝတရားတွေဟာဘယ်ဟာမှမမြဲဘူးဆိုတာကိုသိရှိနားလည်ထားတဲ့ပညာမျိုး Hello, Jinjo Biola Lucy. Tata Dambara, Yonji Mushiame. Tila Dambara, Kuchindiane Piesoyame. Saga Dambara, Yawi Kanzabu, Kuye, Kupine Pisigo, Sunlobi, Miane, Yawi Kanzan Naimu, Sonjeda Mushiame. Pinya Dambara, Adi Pinya Shiame. Hori. အကြောင်းတရားငါးပါးဟာဒါအကြောင်းတရားလေးပါးဟာဟိတကောင်းကျိုးချမ်းသာတွေကိုပေါ်ဆောင်ပေးနိုင်တဲ့အခြေအနေကောင်းတွေလို့ခေါ်တယ်အဲ့ဒီအခြေအနေကောင်းလေးမျိုးရှိနေလို့ရှိရင်ဒုက္ခလို့ဆိုတဲ့အရာရာမှာအစဉ်ပြေမှုကိုချမ်းသာမှုစိတ်ချမ်းသာမှုဆိုတာတွေဖြစ်ပေါ်လာမှာပါဟိတမရှိဘဲဒုက္ခဆိုတာမရနိုင်ပါဘူး ဟိတမရှိဘဲနဲ့ဒုက္ခဆိုတာမတည်မြဲပါဘူးဒါကြောင့်မို့ဒီစကလုံးနှစ်ခုကအမြဲတမ်းတွဲပြီးတော့ဘုရားမြတ်စွာတရားတွေထဲမှာလာတယ်ဟိတာယဒုက္ခယခြေနေကောင်းနေရှိရမယ်ထိုခြေနေကောင်းနေကြောင့်ဖြစ်ပေါ်လာမယ်ချမ်းသာဒုက္ခတွေရရှိနိုင်တယ်ဒီလိုဘုရားမြတ်စွာရဲ့ပိဋကတ်သုံးတဲ့နိဂေငါးပါးဓမ္မခန္ဓာထဲမှာလောကလူဘဝရရှိလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်း ไล่น่ะจิตตรงอ่ะแม้เฉ็ดดิอเมียเปียพอเปียถ่าตาตุ้ยอ่ะลูกพระบาตาวินตูรสินนี่อเนเนี่ยพระฮ้อเตเตยอันใดไล่ไปสีบัวเยโหส่งแยกจําเลยส่วนรู้สิสีบัวเบิกก็เลยโตดแต่หน่อยมาเลยหลุมูเยเบิกส่งแยกจําเลยส่วนเลยเวหลุมูเยเบิกก็โตดแต่จ้ะเลยตลอดเมียๆก็พระเมียสวาเยพระบาตาวินผิดไปแม้ลูกพระฮ้อจ้ะเตยอันใดปัดแต่ลาลูกสิ အစင်းမြင့်တဲ့ဘက်ကိုတီးပြီးတော့ကြည့်ပြီးတော့မြတ်စွာဘုရားအနိစ္စဒုက္ခအနတ္တစသဖြင့်ဟောတယ်တန်တရားညီငွေဖို့ရဟောတယ်ဆိုတော့ဒုက္ခသစ္စာလေးပါးထဲမှာဆိုရင်ဒုက္ခဒုက္ခသမုဒယဆင်းရဲမှုကိုဥတီဟောတာဟောတယ်ဆိုတော့မြတ်စွာဘုရားရဲ့တရားကိုတချို့အထင်မြင်လွဲတဲ့ပက်စမစ်ဇင်လို့အဆိုးမြင်ဝါဒလို့ဒီလိုတော့အထင်မြင်လွဲကြတာရှိတယ်မဟုတ်ပါဘူးတန်တရားဟုတ်ကလွတ်မြောက်ဖို့အတွက် တွေ့တာမှုကိုပယ်ဖို့ရာကဒီနိလမရှိပါတယ်။တန်တရားထဲမှာအစဉ်တပြေနေဖို့ရာအတွက်မြတ်စွာဘုရားဟောထားတဲ့တရားတွေမြောက်များစွာရှိတယ်။လူမှုရေးနဲ့ပတ်သက်လာလို့ရှိရင်လည်းမြတ်စွာဘုရားဟောထားတာသင်္ကာလဝါရသုံးပါးအလုံးရှင်နဲ့အလုံးသမားဆက်ဆံရေးမိသားစုအတွင်းဆက်ဆံရေးတဦးနဲ့တဦးပေါင်းသင်းဆက်ဆံရေးဆိုတာတွေမြတ်စွာဘုရားဟောထားတယ်။ခုနစီးပွားရေးနဲ့ပတ်သက်တဲ့အချက်လက်တွေဟာ ကြည့်ပွားတိုးတက်နေတဲ့ပုဂ္ဂိုလ်တွေကြည့်ပွားတိုးတက်နေတဲ့နိုင်ငံတွေကြည့်ပွားတိုးတက်နေတဲ့ကုမ္ပဏီတွေမြတ်စွာဘုရားဟောတဲ့တရားကိုမသိတော်လဲပဲမြတ်စွာဘုရားဟောထားတဲ့အချက်လက်တွေနဲ့ပြည့်စုံတယ်လို့ပြောနိုင်ပါတယ်သူတို့မှာဥဋ္ဌာဏတံ္မာရာရှိတယ်လုပ်ငန်းကျွမ်းကျင်တယ်နှီးပညာကောင်းတယ်ကြိုးစားတယ်ဟောဒီအချက်လက်တွေကညင်းလို့မရတဲ့အချက်လက်တွေပဲ သူတို့မှာအာရခတံ္မာရာရှိတယ်အလေလွင့်မရှိအောင်ထိန်းတတ်ထိန်းတတ်တယ်မိကောင်းစီကောင်းနေရှိတယ်စီးပွားရေးအကြံပေးမဲ့ပုဂ္ဂိုလ်တွေအကျင့်ကောင်းတဲ့ပုဂ္ဂိုလ်တွေဟောတမဆီဝိတာလို့ဆိုတဲ့ဝင်ငွေထွက်ငွေစီးပွားရေးကျန်းကျင်တဲ့ပညာရှင်တွေဒီအချက်နဲ့တွေနဲ့ပြည့်စုံလို့စီးပွားရေးတိုးတက်တာပါ ဘုရားဟောကြားတဲ့အတိုင်းသာလိုက်နာဆောင်ရွက်ကြမယ်ဆိုရင်လောကမှာစီးပွားရေးဘက်ကလည်းစီးပွားရေးတိုးတက်နိုင်ပါတယ်လူမျိုးရေးဘက်ကလည်းပြဿနာတွေနည်းနိုင်များနည်းပြီးတော့အစဉ်တပြေဖြစ်နိုင်ပါတယ်ကောင်းတဲ့အခြေအနေတွေခြေနေကောင်းတွေအကြောင်းတရားတွေကိုမြတ်စွာဘုရားဟောထားတယ်အပရိဟာနိယတရားမပျက်စီးဝေးပါညီညီညွတ်ညွတ်စီးဝေးပါညီညီညွတ်ညွတ်စီးဝေးပြီးဆုံးဖြတ်ပါ ဆုံးဖြတ်ချက်အတိုင်းတည်တဲ့အကောင့်ထဲပေါ်ပါဆိုတာအခြေခံထားတာပါ။နောက်ဓမ္မပဒမှာကြည့်မယ်ဆိုလို့ရှင်မြတ်စွာဘုရားကနာဟိဝေရေနာဝေရဏိတမန္တိဒကုရသနာအဝေရေနာသတမန္တိဧတတံမောတဏန္တနောညဉ္ဇန်တဲ့နိဟာမေတ္တာတို့တရားသာဖြစ်တယ်လို့ဟောဓမ္မပဒမှာမြတ်စွာဘုရားဟောထားတာရှိပါတယ်။ဘုရားမြတ်စွာဟောထားတဲ့တရားဓမ္မအတိုင်းလိုက်နာမယ်ဆိုလို့ရှင် ကဘာကြီးကလည်းငြိမ်းချမ်းသွားမှာပါ။စီးပွားရေးတိုးတက်မှုလည်းဖြစ်နိုင်တယ်။ ကဘာကြီးဉာဏ်ဉာဏ်မှုနဲ့ဗုဒ္ဓတရားတော်ဟာပေါ်ဆောင်ပေးနိုင်တယ်စီးပွားရေးလူမှုရေးအားလုံးအစဉ်တပြည့်ဖြစ်ပြီးတော့ဉာဏ်ဉာဏ်နဲ့ကဘာကြီးတစ်ခုဖန်တီးနိုင်ဖို့အတွက်ဘုရားမြတ်စွာဟောထားတဲ့တရားတွေတနာတော်တွေရှိပါတယ်တိုးတော့ဒီအခြေခံတရားတော်တွေတနာတွေကိုဘုရားဘာသာအများစုကတိတ်ပြီးတော့မသိကြဘူးသူတို့ပြင်မြန်မာလူမျိုးတွေတဲကဖရာတရားတော်တွေဟာလောကုတ္တရာတရားတွေပဲ ဘုန်းကြီးဇာတိပဲဒုနဲ့သိမ့်မဆိုင်ဘူးလို့ဒီလိုစီးပွားရေးဘက်မှာဖရာတရားတော်တိုင်းအသုံးချရမယ်ဆိုတာအမတန်မှအတိအနေကြပါတယ်အတိတဲ့ပုဂ္ဂိုလ်ရှိတောင်မှာတချို့ကမသိုံနေမှာကဘူးမြတ်စွာဘုရားဒီဘုရားဘာသာတရားတော်တွေအတိုင်းလုံးလို့ရှိရင်စီးပွားရေးမတိုးတက်နိုင်ဘူးလို့တောင်းဒီလိုထင်တာရှိတယ်ဘုန်းကြီးတို့2020ခုရီးယား PhD thesis ကိုရီးယားဘိတ်ခုနီအမျိုးသမီးတဦးဟာဘုန်းကြီးတို့စီလာအကူအညီတောင်းပြီးတော့PhD thesis လာလောက်သွားတာရှိပါတယ်အဲသူနဲ့စကားဆက်မိလို့ပြောတော့သူတို့ကိုရီးယားမှာတဲ့သူတော်တော်များများအမြင်ရှိတယ်ဘုရားဘာသာဖြစ်လို့ရှိရင်တိုင်းပြည်မကြီးပွားနိုင်ဘူးလို့တော်တော်အမြင်ရှိကြတယ် အဲ့ဒီအမြင်ကဗုဒ္ဓတရားတော်ကိုမသိလို့သူတို့ကဘာကိုကြည့်တုံးလို့ဆိုလို့ရှင်ပါဏာတိပါဒဝေရမဏိသူတိုက်ကိုမသားရဘူးသူဥစ္စာမခိုးရဘူးစသဖြင့်၅ပါးသီလကိုမလုပ်ရဘူးမလုပ်ရဘူးရှောင်ရမယ်ဆိုတာတွေကိုကြည့်ပြီးတော့လောကကြီးမှာဒါတွေရှောင်နေလို့စီးပွားရေးလုံးလို့မဖြစ်ဘူးလို့တယ်လို့ယူဆကြတာရှိပါတယ်ကမန်စီးပွားဖြစ်နိုင်တဲ့နိလန်းတွေအများကြီးရှိတယ်မြတ်စွာဘုရား ကမန်စီးပွားကမလုပ်ရဘူးလို့ပြောတဲ့ဟာကဝါရိတ္တလုပ်ရမယ်လို့ပြောတာကစာရိတ္တဝါရိတ္တသီလနဲ့စာရိတ္တသီလနှစ်မျိုးရှိတယ်မလုပ်ရဘူးဆိုတာတွေဒါရှေ့တန်းတင်ပြီးတော့လုပ်ရမယ်ဆိုတာတွေကြတော့မေ့ထားကြတယ်လုပ်တဲ့နေ့ဆိုခုနကကြည့်အရက္ခသမ္မရာဥဋ္ဌာဏသမ္မရာလုံလောက်ဝိရိယရှိရမယ် အရက္ခသမ္မရာထိန်းသိမ်းဆောင်ရှောက်မှုနဲ့ပြည့်စုံရမယ်။ကလျာဏမေတ္တာဒါမိကောင်းဆွေကောင်းတွေရှိအောင်ကြိုးစားရမယ်။သမတ်စီဝိတာဝင်ငွေထွက်ငွေမြတ်တအောင်သုံးဆွဲတတ်ရမယ်ဆိုတဲ့ဒီအခြေအနေကောင်းတွေလောက်ရမယ်ဆိုတာတွေနဲ့ပတ်သက်လာလို့ရှိရင်မေ့ထားကြတယ်။အဲ့ဒါကြောင့်မို့လို့ဘုရားတရားတော်ပေါ်မှာတချို့ကယနေ့ကဘာမှာအထင်မြင်လွဲနေတာလေးတွေရှိတယ်ဆိုတာသိရတယ်။ ဘုန်းကြီးတို့မြန်မာနိုင်ငံမှာဘုရားဘာသာအများစုဟာခန္ဓာပြောတဲ့အတိုင်းဒေါကုတ္တရာစာတွေဖုန်ကြီးစာတွေလောကီကိစ္စနဲ့မဆိုင်ဘူးလို့ဒီလိုယူဆချက်တွေအများကြီးရှိနေပါတယ်တကယ်ကအဲ့ဒါလို့မဟုတ်ပါဘူးဘုရားမြတ်စွာရဲ့တရားတော်တွေမှာနှစ်ပိုင်းရှိတယ်တစ်ပိုင်းကတန်တရာထဲမှာဘဝတစ်ခုအနေနဲ့တစ်ခုဘဝတစ်ခုရလာတဲ့အခါမှာအခြေအနေကောင်းနေဖြစ်ပေါ်စေပြီးတော့ချမ်းသာတာ လူဘဝတစ်ခုဖြတ်တန်းနေထိုင်သွားဖို့တန်တရာတန်းတဲ့ဘဝကနေပြီးနောက်တဲ့ဘဝလည်းပတ်တဲ့အခါမှာလည်းပဲတန်တရာလည်တဲ့အခါမှာလည်းပဲချမ်းချမ်းသာသာဒီလိုဖြစ်ဖို့အခြေအနေကောင်းတွေကိုမြတ်စွာဘုရားကဟောကြားထားတာဖြစ်ပါတယ်နောက်ဆုံးမြည်သည့်ဘာသာတရားမှမပါတဲ့လုံးဝဒုက္ခတွေချုပ်ငြိမ်းရာကိုကျင့်တရားအတိပညာတရားကိုလည်း ယသဗျာကဟောထားတယ်အဲ့ဒီတရားကဘာလဲလို့ဆိုလို့ရှင်ဝိပဿနာချင်းစဉ်တရားပဲဒါကလူလောကလူရဲ့လို့ဖြစ်လာတဲ့အခါဘဝပေါ်မှာတွေ့တာမှုဆိုတာရှိကြတယ်မိမိဘဝကိုတွေ့တာတယ်မိမိဘဝကိုတွေ့တာသည့်အတွက်ကြောင့်ကိုယ့်ရဲ့ပတ်ဝန်းကျင်ကိုတွေ့တာတယ်အဲ့တော့သူတွေ့တာသည်ကိုယ့်ဘဝကိုလည်းတွေ့တာတယ်ပတ်ဝန်းကျင်ကိုလည်းတွေ့တာတယ် အဲ့ဒီအတွေ့အတာတွေကဘာကိုဖြစ်စေတယ်လဲလို့ဆိုရင်ဝေါရီလို့ဆိုတဲ့ဆိုးရိမ်မှုတွေတောကတွေကိုဖြစ်စေတယ်အတွေ့အတာရှိတဲ့နေရာမှာဆိုးရိမ်မှုဆိုတာပေါ်လာတယ်အတွေ့အတာမရှိရင်ဆိုးရိမ်မှုမရှိပါဘူးကိုမပိုင်ဆိုင်တဲ့ပစ္စည်းတစ်ခုပေါ်မှာမြည်သူမှတောကမဖြစ်ပါဘူးကိုပိုင်ဆိုင်တဲ့ပစ္စည်းတစ်ခုပေါ်မှာသာတောကဖြစ်တယ် ကိုယ်နဲ့မသိတဲ့လူတယောက်ပေါ်မှာတောကမဖြစ်ပါဘူးကိုနဲ့သိတဲ့ပုဂ္ဂိုလ်ပေါ်မှာသာတောကဖြစ်တာ။အဲ့တော့တောကလို့ဆိုတဲ့ worry ဟာ တွေ့တာမှုပေါ်မှာအခြေခံတယ်အဲ့တော့တောကရှိနေသေးသမျှဤလူမှစိတ်ချမ်းသာမှုဆိုတာအပြည့်အဝမရနိုင်ပါဘူးစိတ်ချမ်းသာမှုအပြည့်အဝရချင်လို့ရှိရင်တောကလို့ဆိုတဲ့ဒီတရားကိုဖယ်ရှားပြရမှာဖြစ်ပါတောကဆိုတဲ့တရားဟာလည်းပဲအတွေ့အတာမဖယ်ရှားဘဲနဲ့တောကကိုဖယ်ရှားဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူးတွေ့တာမှုကိုဖယ်ရှားမှာဖြစ်ပါတယ်ဒါဖြင့်တွေ့တာမှုကိုဖယ်ရှားဖို့အတွက်ဘာလုပ်ရမလဲဆိုရင်သဘာဝတရားတွေကိုရှင်းရှင်းလင်းလင်းပြပြသားသားမြင်တဲ့တမ္မာဒသနဆိုတဲ့တမ္မာဒိဋ္ဌိလို့ဆိုတဲ့ right understanding ဆိုတဲ့ထူးခြားတဲ့အသိဉာဏ်တစ်ခုရှိရအဲ့ဒီထူးခြားတဲ့အသိဉာဏ်ဝိပဿနာဉာဏ်လို့ခေါ်တာပါမှန်ကန်တဲ့အမြင်ရှိရသဘာဝတရားတွေကိုသူ့အတိုင်းမြင်တာတမ္မာဒသနာမှန်ကန်တဲ့အတိုင်းမြင်ရမယ်ဆိုပါစို့အဘိဓမ္မာသဘာဝတရားတွေကဒါကိုရှင်းပြတာပါဒါတန်တရားဝတ်ကလွတ်ဖို့အတွက်လမ်းကြောင်းပဲလူဆိုတာငါရဲ့သူ့ရဲ့တကယ်ဆန်းစစ်ကြည့်လိုက်လို့ရှင်မရှိဘူးယုံတဲ့နာနှစ်မျိုးသာရှိတယ်အကြံဉာဏ်ပြောမယ်ဆိုရင်လူမှာရုပ်ခန္ဓာကိုယ်ကြီးရှိတယ်စိတ်ဆိုင်ရှိတယ် body နဲ့ mind ပေါ့အဲ့ဒီနှစ်ခုရှိတယ်အဲ့ဒီနှစ်ခုပေါင်းစပ်ပြီးတော့လှုပ်ရှားမှုတွေဖြစ်ပေါ်နေတယ်အဲ့ဒီနှစ်ခုစလုံးဟာဆိုင်ရာဆိုင်ရာအကြောင်းတရားတွေပေါ်မှာတည်နေတာဖြစ်သည့်အတွက်ကြောင့် body လို့ဆိုတဲ့ရုပ်တရားကလည်းတစ်ခုတည်းမဟုတ်ဘူးအစုအဝေးနဲ့ပေါင်းစပ်ထားလို့ဖြစ်နေတာမိုင်းလို့ဆိုတဲ့နံတရားကလည်းတခုတည်းမဟုတ်ဘူးစုပေါင်းပြီးတော့ဖြစ်ပေါ်နေတဲ့အရာတစ်ခုဖြစ်တယ်ဒီရုပ်တဲ့နံဒီနှစ်ခုသည်အပြန်အလှန်ဆက်သွယ်ပြီးတော့လူတွေမှာလှုပ်ရှားမှုဖြစ်လာပြီးယောက်ျားသရံမိန်းမသရံတတ္တဝါသရံဒီလိုထင်မြင်နေရထင်မြင်နေသည့်အတွက်ကြောင့်ဒါကငါလို့ထင်တယ်ဒါကသူလို့ထင်တယ်ဒါကယောက်ျားလို့ထင်တယ်ဒါကမိန်းမလို့ထင်တယ်ဟောဒီအထင်အမြင်တွေဟာတကယ်ထင်တဲ့အတိုင်းဟုတ်ကလားလို့သဘာဝတရားနဲ့ကြည့်လိုက်လို့ရှိရင်သဘာဝအတိညာနဲ့ကြည့်လိုက်လို့ရှိရင်တကယ်ထင်တဲ့အတိုင်းမဟုတ်ပါဘူးသူတို့ဟာယုတ်တရားဟာယုတ်တရားတက်တက်ပဲဖြစ်ပါတယ်ငါလို့ပြောစရာမရှိပါဘူးနန္တရားဟာလည်းနန္တရားတက်တက်ပြတာဖြစ်ပါလေငါလို့ပြောစရာမရှိပါဘူးရုပ်နဲ့နာနဲ့နှစ်ခုခွဲထားလိုက်မယ်ဆိုလို့ရှိရင်လှုပ်ရှားမှုတို့ပြောဆိုမှုတို့ဒါတွေဟာအကုန်လုံးရပ်သွားမှာဖြစ်ပါလေအဲ့ဒါလို့ရုပ်နဲ့နာကိုခွဲခြားပြီးတော့သိမြင်လာတာဟာနာမရူပပြိစေရညာ analytical knowledge of mind and matter လို့ခေါ်တယ်အဲ့ဒီအသိဉာဏ်ဟာအဘိဓမ္မာကိုလေ့လာခြင်းဖြင့်အဲ့ဒီအသိဉာဏ်အခြေခံတွေကိုရနိုင်တယ်။ထိုမှတ်တဆင့်လက်တွေ့ဝိပဿနာကျင့်စဉ်တစ်ခုကိုကျင့်သုံးခြင်းဖြင့်လူဆိုတာတကယ်ကအခေါ်ဝေါ် concept အယူဆတရားသာဖြစ်တယ်။တကယ်ကတော့အသေးစိတ်တစ်ခုစီခွဲခြားကြည့်လိုက်မယ်ဆိုလို့ရှိရင်လူဆိုတာမရှိတော့ဘူး။ရုပ်တရားနံတရားတက်တက်မြသာဖြစ်တယ်လို့ဟောတယ်လို့မြင်သွားတာဟာဒါတမ္မာဒသနာမှန်ကန်တဲ့အမြင်လို့ခေါ်ပါတယ်။ဝိတ္တိမဲ့မှာနာမရူပနာယထာဝဓတနံဒိဋ္ဌိဝိတ္တိနာမနာယုတ်တွေကိုသူအရှိတိုင်မြင်တာဟာဒိဋ္ဌိဝိတ္တိမှန်ကန်တဲ့အမြင်ဖြူစင်တဲ့အမြင်လို့ခေါ်ပါတယ်အဲ့ဒီဖြူစင်တဲ့အမြင်မှန်ကန်တဲ့အမြင်ကိုအခြေခံလိုက်လို့ရှိရင်ဒီယုတ်တရားနံတရားတွေဟာဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားကိုသိမြင်တဲ့ပိစယပရိက္ခဉာဏ်တွေဖြစ်လာနိုင်တယ်နာမရူပပြိစေရညာနဲ့ပိစယပရိက္ခညာနှစ်ခုအခြေခံပြီးတော့ဆက်ပြီးလက်တွေ့ကျင့်သုံးသွားလိုက်မယ်ဆိုရင်မမြဲတဲ့သဘာဝတွေအစင်သာဝရပြောင်းလဲနေတဲ့သဘာဝတွေသင်္ခါရတရားတွေရဲ့ဒီမတည်မြဲတဲ့အာကိုးစရာမရှိတဲ့အခြေအနေမျိုးတွေကိုမြင်လာလို့ရှင်ခုနပြောတဲ့ attachment လို့ခေါ်တဲ့တွေ့တာမှုဟာရောကြလာမှာဖြစ်ပါတွေ့တာမှုတွေရောကြလာသွားတာနဲ့တပြိုင်တည်း worry ဆိုတဲ့တောကတွေလည်းရောကြသွားမှာဖြစ်ပါတယ်။တောကတွေရောကြသွားတာနဲ့တပြိုင်တည်းငြိမ်းချမ်းတဲ့စိတ်ချမ်းသာမှုငြိမ်းချမ်းတဲ့သဘာဝလေးဟာပြန်ပြီးတော့ပေါ်လာမှာပါ။အဲ့တော့မြတ်စွာဘုရားသခင်ကိုရောမြတ်ဒုတိယပိုင်းအနေနဲ့ဟောတဲ့ တန်တရားဝကထွမြောက်ထွမြောက်ရလမ်းဆိုတာဝိပဿနာကျင့်စဉ်ဖြင့်မစ္စည်းမပฏิဝရာလို့ခေါ်တဲ့ right understanding မှန်မှန်ကန်ကန်နားလည်ခြင်းထိုမှန်မှန်ကန်ကန်နားလည်ခြင်းဆိုတဲ့အခြေအနေကိုရောက်အောင် right thought မှန်မှန်ကန်ကန်စဉ်းစားတတ်ခြင်းဆိုတဲ့တမ္မာသင်္ကပ္ပ right effort ဆိုတဲ့တမ္မာဝါယာမှန်မှန်ကန်ကန်နိလန္တကြစနစ်တကြကြိုးပမ်းအားထုတ်ခြင်းသမာဓိ right mindfulness လို့ခေါ်တဲ့မှန်ကန်စွာတတိယမှုနဲ့သမာဓိ right concentration လို့ခေါ်တဲ့အာယုန်တစ်ခုတည်းပေါ်မှာမှန်ကန်တဲ့နိလန်းချင်းစူးစိုက်ခြင်းလို့ဆိုတဲ့ဒီမဲ့ခင်၅မျိုးဥဆောင်ပြီးတော့လုပ်သွားလို့ရှိရင် right understanding ဆိုတာပေါ်လာမှာဖြစ်ပါတယ်ထို right understanding ကသာလျှင်တန်တရားထဲမှာဖြစ်ပေါ်လာစေတတ်တဲ့ကိလေသာဆိုတဲ့အကြောင်းတရားတွေကံကိုဆပ်ပုတ်လုပ်နေတဲ့ကိလေသာဆိုတဲ့အကျိုးတရားတွေအကြောင်းတရားတွေဒါတွေကိုဖယ်ရှားပြစ်နိုင်မှာဖြစ်ပါတယ်ကိလေသာဆိုတဲ့အဆိုးတရားတွေဖယ်ရှားပြစ်လိုက်ခြင်းဖြင့်ကောင်းကံဆိုးကံဆိုတာတွေဟာလည်းပဲအကျိုးပေးနိုင်တော့မှာမဟုတ်တော့ပါဘူးထိုကံတွေအားလုံးအကျိုးမပေးနိုင်တော့ဘူးဆိုလို့ရှိရင်နောက်ဆုံးအကြောင်းတွေပြတ်သွားရင်ဒုက္ခတွေဟာအကုန်လုံးချုပ်ငြိမ်းပြီးတော့ရဆိုင်သွားမှဖြစ်ပါတယ်ဒါကိုပဲသာဝရငြိမ်းတဲ့အငြိမ်းတဲ့နိဗ္ဗာန်လို့ရသော်ဘုရားကဒုတိယပိုင်းမှာဟောတာပါနောက်ဆုံးတန်တရားထဲမှာနေရင်ချမ်းသာဒုက္ခရနိုင်တဲ့နိလန်းနေနောက်ဆုံးမှာထိုချမ်းသာဒုက္ခရတဲ့ဆိုတောင်းအိုခြင်းနာခြင်းသိခြင်းဆိုတဲ့ဒီဒုက္ခတွေကမလွတ်နိုင်ဘူးအဲ့ဒီအိုခြင်းနာခြင်းသိခြင်းဆိုတဲ့ဒီဒုက္ခတွေလွတ်မြောက်ရာဖြစ်တဲ့မကင်ရှိပါအကျင့်တရားကျင့်သုံးမှသာလျှင်လောကမှာရှိတဲ့ပြဿနာမျိုးစုံကလုံးဝချုပ်ငြိမ်းပြီးလွတ်မြောက်မှာဖြစ်ပါတယ်ဆိုတဲ့အကြောင်းကိုအာလုံဘုရားဘာသာဝင်သူတော်ရှင်တို့ဒီဘုရားမြတ်စွာဟောထားတဲ့မြတ်ဗုဒ္ဓဒေသနာနဲ့ယနေ့ကဘာအကျိုးပြုနိုင်ပုံကိုအာလုံမှတ်သားပြီးတော့ဘုရားမြတ်စွာဟောကြားတော်မူတဲ့တရားအတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း